ရခိုင်ဒေသတိုက်ပွဲတွေအတွင်းဒေသခံရှက်သားတွေထိခိုက်နင်းနာကြတဲ့အခြေအနေအောက်မှာအားနည်းတဲ့ရိုင်ဂျာလူမှုတိုက်ဝန်းကိုပုံမှုထိခိုက်စီပြီးတော့တကြော့ပြန်လူမျိုးရေးပြိပခါတွေထပ်ဖြစ်လာမှာကိုနိုင်ငံတကာအစိုးရတွေရောလူခွင့်ရေးဖွဲ့တွေကြားမှာပါစိုးရိမ်လာကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်ထဲမှာလည်းအရခတ်တပ်တော် EE နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာလူတွေအစုလိုက်ပြုံလိုက်အသက်ခံရတာမျိုးတကြော့ပြန်ဖြစ်လာမှာကိုစိုးရိမ်ထိတ်လန့်နေတဲ့အကြောင်းဖော်ပြပါရတယ်။ကျန်းကျုပ်ရက်ဆက်မှုတွေကျူးလွန်တဲ့စစ်တပ်နဲ့တခြားတာဝန်ရှိတဲ့လက်နက်ကိုင်ဖွဲ့တွေကိုလည်းဒဏ်ခတ်အရေးယူသွားမယ်ဆိုပြီးတော့ American ပြည်ထောင်စုကသတိပေးထားပါတယ်။အလားတူလိုပါပဲရခိုင်စစ်ပွဲတွေအတွင်းမှာအရသားတွေနဲ့ရသားပန်ဆိုင်မှုတွေကိုတိုက်ခိုက်အကြမ်းဖက်တာတွေမလုပ်ကြဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းကြီးညာတိုက်တွန်းပါတယ်။စစ်ကောင်စီဟာလူမျိုးရေးပြိပခါဖြစ်စေဖို့တမင်ရည်ရွယ်လှုပ်ဆောင်နေပြီးတော့အခြေအနေတွေဟာရှုပ်ထွေးနေတယ်လို့ NUG ပြောခဲ့ရသူကိုနေဖုံးလက်ကပြောပါတယ်
။အဲဒီလိုညာရင်းနဲ့ပတ်သက်ပြီးတော့ရှိမှလည်းဒါဘာသာရေးအစီအစဉ်တွေကနာနာဖြစ်တာရရှိတော့သူအဲ့ဒါကိုလည်းပဲသူမျိုးပရိကဖြစ်အောင်ကြည့်ရတဲ့အတွက်တုတ်တာတွေလည်းပါတာပေါ့နော်ပါတော့အဲ့မှာနေနေနီးရှို့တာတွေနောက်ဒီဖြတ်စည်းတာတွေနောက်ပြီးတော့ဒီနေရာကနေပြရပေးကြောင်းရှိခိုင်းတာတွေဒါမျိုးတွေတော့ချက်လုပ်ခဲ့တာပေါ့နော်ဟောဒီအချိန်လေးကဒါတကယ်ကိုစိတ်ပူရအချိန်လေးဖြစ်တယ်ပေါ့နော်ဖြစ်တဲ့အကြောင်းကိုကျွန်တော်အနေနဲ့ဒါကိုအာတတ်နိုင်သမျှဟိုကျွန်တော်တို့လည်းဟိုဆိုရင်ဒီပန်းနဲ့ပုံစံနဲ့မဟုတ်ပဲနဲ့ပေါ့နော်ဒီတစုံတရာကျွန်တော်တို့ကိုယ်ညီဆောင်ရနိုင်မှုလည်းပဲတက္ကသိုလ်ဝန်ကြီးဌာနတွေကဒါစူးစမ်းဆောင်ရွက်ချက်ရှိပါတယ်ဗျာဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုင်ဂျာရီပေါ်စစ်ကောင်စီရောအီဘက်ကပါအကြောင်းမဲ့ဖမ်းဆီးတာတွေတပ်ဖြတ်တာတွေနဲ့လူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ရိုင်ဂျာတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကပြောဆိုတာတွေရှိပါတယ်စစ်ကောင်စီဘက်ကကျူးလွန်မှုတွေပေါ်မှာတော့ခိုင်ခိုင်မာမာအချက်လက်ရထားတယ်လို့ကိုနေဖုံးလက်ကပြောပါတယ်
အဲ့တော့ဒါပေမဲ့လည်းဒီလက်ရှိနေရင်အချိန်လေးကတကယ်ဟိုဘလိုအချိန်လေးမျိုးဖြစ်နေရဲဆိုတဲ့ဟာကိုသိချလေးလာတုံးသက်ပြီးမှကျွန်တော်တို့ပြောကြဆိုကြတော့ဒါပို့ပြီးတော့ကောင်းတာပေါ့နော်အဲ့လိုဟိုအဲ့အဲ့ဒါတစ်ခုပေါ့နော်နောက်ပြီးနောက်တစ်ခုကကြတော့ဒီဟိုကျွန်တော်တို့နားလဲတာတော့ဒါအေရလည်းပဲနော်ဒီလိုမျိုးဒီဘုံညာပဲဖြစ်ဖြစ်ဘူးပဲဖြစ်ဖြစ်ဒါအကြည့်တွေပဲဒီနော်အကြည့်တွေအပေါ်မှာပြတ်မှတ်ထားပြီးတော့လောက်တာမျိုးတွေဒါမျိုးတွေလုံးလေးလောက်တာမရှိဘူးမလုပ်ဘူးဆိုတာမျိုးလည်းဒါတို့အများပြောခဲ့တာရှိတယ်။တေးရင်မကောက်ဘူးပေါ့နော်။ဒါတိုင်းသားတော်နိုင်အင်အားစုရဲ့အနေနဲ့တော့ဒီလိုကိစ္စမျိုးဒါရေရက်ရှိနေတုတ်တာမျိုးတွေမရှိဘူးလို့ပဲကျွန်တော်ကဒီလိုပဲကြုံကြည့်ထားတယ်ပေါ့နော်။ကြုံကြည့်ထားတယ်။ဒါပေမဲ့လည်းခုနကကျွန်တော်ပြောလို့ပဲအဖွဲ့ကြီးရေဆိုဆိုတဲ့နေရာမှာတော့တချို့တော့ဟိုပုံကိုရေဟိုတဦးတယောက်ပေါ့နော်။တဦးတယောက်အဲ့လိုမျိုးကိစ္စမျိုးတွေနဲ့တုတ်တာကိုင်တာလုံမကိုင်မာတွေလည်းဒါမျိုးတွေလည်းရှိတတ်ပါတယ်နော်။အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ကခွဲခြားပြီးတော့ပြင်နိုင်ဖို့တော့အရေးကြီးတယ်လို့ကျွန်တော်မြင်တာပေါ့နော်။
ရပ်ဖက်အဖွဲ့စည်း195ဖွဲ့ကလည်းရခိုင်ဒေသနဲ့တနင်္ဂနွေလုံးကအဖွဲ့စည်းလူပုဂ္ဂိုလ်တွေအနေနဲ့အဖိနှစ်ခံရွန်ဂျာရီရဲ့အသက်အိုးရင်စီးစိမ်တဲ့ပုံရိပ်တွေကိုနိုင်ငံရေးစီလူဝတ်ချက်တွေအတွက်တုံးချတာတွေချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ရှီပြည်အတန်ဖွဲ့ရဲ့ပြောခွင့်ရသူမက်ခင်အုံမာကတော့ထုတ်ပြန်ချက်နဲ့ပတ်သက်လို့ခုလိုပြောပါတယ
်။အာရခတ်တတ်တော်အာရဂန်အာမီကဒီ vulnerable ဖြစ်တဲ့ဒီရွန်ဂျာလူမျိုးစုကိုရွန်ဂျာပြည်သူတွေကိုကိုယ့်ရဲ့ဟိုကောက်ကွယ်ဆောင်ရှောက်မှုကိုပို့ထောင်ပေးရမယ်ဟာဖြစ်တဲ့အခြေအနေမှာအခုကမြန်မာစစ်တပ်လည်းမရှိတော့ဘူးเนาะဒီစစ်အုပ်စုလည်းမရှိတော့ဘူးမရှိတဲ့ဥစ္စာတွေမှမျိုးရေကထွက်ခိုင်းတယ်เนาะထွက်ခိုင်းတဲ့အချိန်မတိုင်ခင်မှာစပြီးတော့မီးရှို့တယ်ဆိုတော့ဟာကကျမတို့ဒါကမဖြစ်မနေတာတွေကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလောက်ရမယ်တာဝန်ကိုရှိတာတယ်ပေါ့เนาะဒီတော့ Arrogant Army AAD ဒီကိစ္စတွေနဲ့ပတ်သက်လို့အခုအဲသူတို့ရဲ့အောက်ခြေကတက်သားတွေကပဲကျူးလွန်တာပဲဖြစ်ဖြစ်တစုံတရာအထက်အမိန်အစင်စင်ချားတဲ့မှာဘယ်နေရာမှာဘလို့လွဲလဲတကယ်ပဲဖြစ်သွားတာလားเนาะတကယ်ကျူးလွန်တာတွေလားကျူးလွန်နေဆိုလို့ရှိရင်လည်းကျူးလွန်နေသူတွေကိုဥပဒေကြောင်းအရအပြစ်ပေးရေးယူမှုတွေလုပ်နိုင်ဖို့အတွက်ကိုသူတို့ရဲ့ဒီ ULAAA ပေါ့เนาะ Arrogant Army ဟာဥဆောင်မှုကိုကောင်းမွန်မှန်ကန်တဲ့เนาะဒီမိုကရေစီနှိကျပြီးတော့မှလူသားဆန်တဲ့ဥဆောင်မှုကိုပြဖို့လိုတယ်ပေါ့เนาะ
ရခိုင်ပြည်နယ်ဟာအဖွဲ့အစည်းပေါင်းစုံပါဝင်လာတဲ့စစ်မြေပြင်ပြန်ဖြစ်လာပြီးတော့အရသာပြည်သူတွေအတွက်အန္တရာယ်ကြီးတဲ့နေမြေဖြစ်လာနေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖော်လ်ကာတက်ကျဲကြီးညာချက်မှာဖော်ပြခဲ့ပါတယ်။ရခိုင်တန်းသားလက်နက်ကိုင်အဖွဲ့ AA အရခတ်တပ်တော်ကတော့ဒီဗုဒ္ဓတော်မျိုးတင်းတိုက်ပွဲမှာ AA လက်ချက်ကြောင့်မလို့ရသားတွေတေဆုံးတန်ရတယ်ဆိုတာကိုညှင်းဆန်ပါတယ်။ဗုဒ္ဓတော်မျိုးနဲ့တိုက်ပွဲတွင်ပိတ်မိနေတဲ့ထောင်နဲ့ချီတဲ့ရင်ဂျာတွေကိုကယ်ထုတ်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဆောက်ရှောက်ထားတယ်လို့လူမျိုးဘာသာမခွဲဘဲနဲ့ရပ်သားတွေကိုအကာအကွယ်ပေးသွားမယ်လို့လည်းအေးရဲ့ထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ခင်ဗျာ။